Golan Gomin de Damashi, Israel Sisakami for Iran Ga, Dolan and Dakaka Dwello Subiro, Syria Nangan and Mashi, Iran Yes, Sipas Akami, Aloni Bago, Israel, Dalavini, Dunga, Pientan, Dakai Chassi Bari, Iran Yen, Loya Ha, Lakanan Zamashibe, A Sile by the Dakulon to NDM Yale, American Suyagale, Dogjangevale, A Sile by that, don't that do the Chugaro, Israel Ha, Iran and Sibwema, American Bowen, Loni, Lelo, don't that be Javari, a piece of Sabido Timbiavami. ဒီရန်နိုင်ငံထဲမှာအခြေစိုက်ထားတဲ့အီရန်စစ်စခန်းအားလုံးကြီးပါကိုဂျာတာဘေးနေတော့ကတိုက်ခိုက်ဖြတ်စည်းခဲ့တယ်လို့အစ္စရေးနိုင်ငံကပြောကြားခဲ့ပါတယ်။အီရန်အထူးတပ်ဖွဲ့အသုံးပြုနေတဲ့လက်နက်စခန်းတွေထောက်ပို့ရေးစခန်းတွေနဲ့ထောက်လိုက်ရေးစခန်းတွေကိုအစ္စရေးလေတပ်ကနေဖြတ်စည်းခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အဲဒီစစ်စခန်းအများစုဟာဒမတ်စကတ်မြို့ကနားမှာရှိပါတယ်။အစ္စရေး Iran တပ်တွေဘက်က rocket ဒုံးကျည်20နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်မှာ Israel တို့ကအခုလိုလက်တော့ပြန်ခဲ့တာပါ Iran ဘက်ကပေါင်ကျော်ခဲ့တာကြောင့် Israel ဘက်ကအခုလိုအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောကြားခဲ့ပါတယ
် Iran hat Stockav Dom at Gubashon anu aita beten Tsar bitzat kifan rekhavet rekhavet meod
Iran ဘက်ကပေါင်ကျော်ခဲ့တာကြောင့်ကျွန်တော်ဘက်ကတင့်တော်တဲ့တုံ့ပြန်မှုကိုဆောင်ရွက်ခဲ့တာပါစီးရီးယားနိုင်ငံထဲမှာရှိတဲ့အီရန်ပြစ်မှတ်တွေပေါ်မှာအစ္စရေးစစ်တပ်ကအကြီးအကျယ်တိုက်ခတ်ခဲ့ပါတယ
်။စစ်ဖြစ်နေတဲ့စီးရီးယားနိုင်ငံထဲမှာအီရန်ကဝင်နေရယူတာကိုရပ်အောင်လို့နိုင်ငံတကာအသိုင်းအဝိုင်းကဆောင်ရွက်ဖို့လဲအစ္စရေးဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်။အစ္စရေးနေရာတွေနားမှာအီရန်တပ်တွေအခြေစိုက်တာကိုလုံးဝလက်ခံမှာမဟုတ်ဘူးလို့ဆိုခဲ့ပါတယ်။ဂိုလန်ကုန်းပြင်ဒေသအပေါ်အီရန်ဘက်ကဒုံးလက်နက်နဲ့တိုက်ခိုက်တဲ့အပေါ်အင်ဂျီတော်ကအပြစ်တင်ခဲ့ပါတယ်။အီရန်ရဲ့လုံရက်အပေါ်လက်ခံနိုင်စရာအကြောင်းမရှိသလိုအရှေ့လေပိုင်းဒေသတစ်ခုလုံးအတွက်အင်မတန်အန္တရာယ်များတဲ့ဖြစ်ပေါ်တိုးတက်မှုဖြစ်တယ်လို့အင်ဂျီတော်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။နောက်ထပ်ရန်စားတဲ့လုံရက်မျိုးတွေမလုပ်ဖို့လဲအမေရိကန်ကတတိပေးခဲ့ပါတယ်။အခုဖြစ်နေတဲ့ပဋိပက္ခဟာတစ်ဖက်နဲ့တစ်ဖက်ရန်ဆောင်နေကြတဲ့အစ္စရေးနဲ့အီရန်ရန်သူနှစ်နိုင်ငံကြားမှာစစ်ရေးအရာစိုးရိမ်စရာအကောင်းဆုံးထိတ်တိုက်ရင်ဆိုင်မှုဖြစ်ပါတယ်။စီးရီးယားနိုင်ငံထဲမှာအီရန်စစ်စခန်းတွေအခြေချတာကိုအဆုံးသတ်သွားအောင်အစ္စရေးကအစွမ်းကုန်ကြိုးစားလိုက်မယ်လို့အရှိအလေပိုင်းအရေးလေးလာနေသူတွေကတုံ့တက်နေကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုတက္ကသိုလ်ကနိုင်ငံရေးတိုက်ပံဖော်ပေါက်ခဟာဆန်နာဖာကတော့အီရန်နဲ့စစ်ပွဲမှာအမေရိကန်ပါလာအောင်လို့အစ္စရေးကလုပ်နေတယ်လို့မြင်ပါတယ်
။အဇွန်ကအနလောဒါခဆီရ်ဂျစ်ဒန်ဝအဇွန်နအန်အစ္စရေးလ်ယာနီ
ချီနီယာစစ်ကိုအမြဲများတယ်လို့ကျွန်တော်ထင်ပါတယ်။အီရန်အစိုးရကိုအပိတိုင်ချုပ်ချနိုင်ဖို့အီရန်ရဲ့စစ်ပွဲမှာအမေရိကန်ပါလာအောင်အစ္စရေးကဆွဲခေါ်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အီရန်ဘက်မှလည်းအစွမ်းထက်တဲ့ prepare ရှိနေတဲ့အတွက်လွယ်လွယ်နဲ့တော့ရမယ်မထင်ပါဘူး။အီရတ်မှာဆဒမ်ဟူစိန်အစိုးရကိုဖြုတ်ချခဲ့တော့လွယ်လိမ့်မှာမဟုတ်ပါဘူး
။အခုပဋိပက္ခဟာအစပဲရှိသေးသည်။အစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအပေါ်အီရန်နဲ့ Hezbollah အဖွဲ့ဘက်ကလာမယ့်ရက်တွေအတွင်းမှာဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်ဖို့လိုတယ်လို့ပါမောက်ခဟာဆန်ကပြောပါတယ်။အီရန်ဟာမကြခင်နှစ်တွေကစလို့ဒေသတွေမှာဩစာရွှမ်းမိုးနိုင်အောင်လုပ်ခဲ့ပါတယ်။အီရန်ရဲ့အဓိကရှိယာမဟာမိတ်ဖြစ်တဲ့လေဘနွန်နိုင်ငံကစစ်သွေးကြွ Hezbollah အဖွဲ့ဆိုရင်ပြီးခဲ့တဲ့ရက်ပိုင်းတုန်းကရွေးကောက်ပွဲမှာတိတိတတ်တာအနိုင်ရရှိခဲ့ပါတယ်။ဂျီရက်နိုင်ငံမှာဆိုရင်လည်းအီရန်နဲ့ဆက်ဆံရေးခိုင်မာတဲ့ဩစာမြောင်းတဲ့နိုင်ငံရေးညွှန်မအဖွဲ့နှစ်ခုကလာမယ့်တနင်္ဂနွေလွတ်တော်ရွေးကောက်ပွဲမှာအမတ်နေရာအများစုရမယ်လို့ခန့်မှန်းထားပါတယ်။အီရန်၊ဆီးရီးယားအပြင်လေဘနွန်နိုင်ငံတွေကရှီယာမွတ်စလင်နဲ့တကန်တောင်းတဲ့ချီကိုလည်းအီရန်ကထောက်ပံ့ကူညီမှုတွေလုပ်ထားပါတယ်။ပြီးခဲ့တဲ့လတုန်းကဆီးရီးယားနိုင်ငံတွေကအီရန်စစ်စခန်းတွေအပေါ်အစ္စရေးတို့ဇက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့လို့အီရန်ခုနှစ်ယောက်ထပ်မင်းတေဆုံးခဲ့ပြီးတဲ့နောက်မှာလက်တော့ပြန်မယ်လို့အီရန်တို့ကချင်းချောက်ခဲ့တဲ့ကအစ္စရေးဘက်ကတတိအနေထားနဲ့ရှိနေတာပါ။အီရန်နျူကလ িয়ার သဘောတူညီချက်ထဲကနေအမေရိကန်နှုတ်ထွက်ဖို့တမရဒေါ်နယ်ထရန့်ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာဂိုလန်ကုန်းပြင်ဒေသကအစ္စရေးစစ်စခန်းတွေအပေါ်အီရန်ဘက်ကတိုက်ခိုက်မယ်လို့မျှော်လင့်ထားပြီးဖြစ်တယ်လို့အစ္စရေးထောက်လိုက်ရေးတွေကဆိုပါတယ်။နိုင်ငံဆောင်သဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ခဲ့တဲ့အပေါ်အစ္စရေးနိုင်ငံကအကြီးအကျယ်ကြိုးစားထောက်ခံခဲ့တာဖြစ်ပါလေ။